မြန်မာနိုင်ငံတွင်ခရီးယန်သာသနာပြုလုပ်ငန်းလုပ်ဆောင်ခဲ့တဲ့အမေရိကန်နိုင်ငံမှနေထိုင်သူတရုတ်နိုင်ငံသားဂျွန်ကာဂိုဟာမကြာခင်ကတရုတ်နိုင်ငံတွင်မှဖမ်းခံရပြီးထောင်ဒဏ်9နှစ်အထိကြာခံရမယ့်အရေးမှာသူ့ကိုထောင်ဒဏ်လျှော့ပေးပေးဖို့တရုတ်အစိုးရထံအယူခံဝင်လာပါတယ်။တရုတ်ဆရာဂျွန်လိုလူသိနာတဲ့ကာဂိုဟာအမေရိကန်ပြည်ထောင်စုမှာ1990ပြည့်နှစ်တည်းကနေထိုင်လာတာဖြစ်ပြီးအမြဲတမ်းနေထိုင်ခွင့် Green Card ရထားသူဖြစ်ပေမဲ့တရုတ်နိုင်ငံတွင်သာသနာပြုလုပ်ငန်းတွေလုပ်ဆောင်ဖို့မူရင်းတရုတ်နိုင်ငံရဲ့နိုင်ငံသားအဖြစ်ဆက်လက်ခံယူထားသူဖြစ်ပါတယ်တရုတ်နိုင်ငံတွင်ခရီးယန်ဖျားကြောင်းတွေတရားဝင်ဖွင့်လာတဲ့တန်းစာတင်ကြောင်းတွေမှာဆယ်စုနှစ်နဲ့ကြီးလုတ်ကင်လာခဲ့တာကြောင့်လည်းအခုလိုအခြေအနေနဲ့ပြင်ဆင်ရတာပါမြန်မာနိုင်ငံတွင်ခရီးယန်ဘာသာဝင်တိုင်းသားကလေးငယ်တွေအတွက်အခမဲ့ပညာတင်ကြားပေးမဲ့တရုတ်ဆရာ50ကျော်စုဆောင်းထားပြီးကာဟုကမြန်မာနိုင်ငံတွေကိုတရားဝင်ခေါ်သွားဖို့ကြိုးစားခဲ့တယ်ဆိုပြီးသူ့ကိုဖမ်းလိုက်တာပါတရုတ်နိုင်ငံတွင်ခရီးယန်ဘာသာကူးကွယ်မှုတိုးပွားလာမှုဟာအထူးခြားအာဏာတည်တံ့ရေးအတွက်စိုးရိမ်ရတဲ့အတွက်ကာအူကိုနမူနာအဖြစ်ဖမ်းဆီးအပြစ်ပေးမဲ့သဘောလို့သုံးသပ်ကြပါတယ်။အမေရိကန်နိုင်ငံ၏ဝန်ကြီးဌာနကလည်းကာအူရဲ့အခြေအနေကိုစိုးရိမ်ကြောင်းနဲ့ကာအူကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်။